လင်းတင်တင်မောကြီးတစ်စင်းအပါအဝင်အမေရိကန်ရေတပ်တင်မောစုတစ်ခုကိုတရုတ်အစိုးရကဟောင်ကောင်မှာဆက်ကပ်ခွင့်ပြုလိုက်ပါတယ်။အမေရိကန်တရုတ်နိုင်ငံသားကုန်သွယ်ရေးလုံခြုံရေးတင်မာနေချိန်တရုတ်ဘက်ကအခုလိုခွင့်ပြုလိုက်တာဟာပြန်လည်တင်မြတ်ရေးအတွက်အချက်ပြလိုက်တာဖြစ်နိုင်တယ်လို့ကြွမ်းကျင်သူတွေကသုံးသပ်ကြပါတယ်။ VOA သတင်းထောက် Victor Bidis ရဲ့ဆက်သွယ်မေးမြန်းခန်းတွေကိုအခြေခံပြီးဦးကျော်စန္ဒကတင်ပြထားပါတယ်ရှင
်။နိုင်ငံသားကုန်သွယ်ရေးလုံခြုံရေးတင်မာမှုတွေမြန်မာနေချိန်လွန်ခဲ့တဲ့နှစ်နာလောက်ကတော့အလားတူအမေရိကန်ရေတပ်သင်္ဘောကြီးတစ်စင်းဝင်ရောက်လာမဲ့ကိစ္စကိုတရုတ်ဘက်ကပယ်ချခဲ့တာပါ။တောင်တုပ်ပင်လယ်အတွင်းမှာပဲတရုတ်အမေရိကန်စစ်သင်္ဘောနှစ်စင်းထိတိုက်တိုးလူနီဖြစ်ခဲ့ပါသေးတယ်။အခုတော့အမေရိကန်လေင်းသင်္ဘောကြီး USS Ronald Reagan နဲ့ဖြစ်သင်္ဘောနှစ်စင်း Patton Duck ဒုံးကျည်တင်သင်္ဘောတစ်စင်းတို့ကိုတရုတ်အစိုးရကဟောင်ကောင်မှာဆက်ကပ်ခွင့်ပြုလိုက်တာဖြစ်ပါတယ်။မကြာသေးမီကမှပြီးဆုံးသွားခဲ့တဲ့စင်ကာပူနဲ့ပပူအန်နျူဂီနီရောအာဆီယံ APEC ဆွေးနွေးပွဲမှာတော့တဖက်တင်မှမူရှိနေခဲ့ပြီးအခုလိုခွင့်ပြုလိုက်တာဟာအံ့ဩစရာဖြစ်တယ်လို့ဟာဝိုင်ရဲ့အခြေစိုက် Pacific Forum လေ့လာရေးအဖွဲ့ကအမှုဆောင်ဒါရိုက်တာ Carl Baker ကဆိုပါတယ်
။ Well, I mean it's kind of a surprise actually, you know, given what happened over the past week in Port Moresby in Singapore.
ဒီကတဲ့ဘက်ကစင်ကာပူမှာဖြစ်ခဲ့တာကိုကြည့်ရင်အခုလိုခွင့်ပြုလိုက်တာဟာအားအသင့်စရာကောင်းပါတယ်။ဒါဟာအာဂျင်တီးနားမှာမကြာခင်ပြုလုပ်ဖို့ရှိတဲ့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ရဲ့G20 စည်းဝေးမတိုင်ခင်တရုတ်ဘက်ကသတင်းကောင်းပါကျင်တဲ့သဘောအပြုသဘောလက္ခဏာတရားလို့ထင်ပါတယ်
။လာတူဆိုပဲတရုတ်ဘက်ကကြွညင်သူတူကလည်းသမ္မတရှီဂျင်းဖင်နဲ့သမ္မတဒေါ်နယ်ထရမ့်တို့အာဂျင်တီးနားမှာမတွေ့ခင်အပြုသဘောအချက်ပြတာဖြစ်တယ်လို့သုံးသပ်ပါတယ်။ကာဘီကာကတော့ဒါဟာနှစ်နိုင်ငံကုန်သွယ်ရေးအငင်းပွားမှုကိုပြည်လဲစီကျင်တဲ့သဘောတရုတ်ဘက်ကပြသတာဖြစ်တယ်လို့ဆိုပါတယ
်။ And it certainly also is an indication that China is trying to find ways to sort of start the negotiations with the trade dispute.
ဒါပြင်နိုင်ငံကုန်သွယ်ရေးအငင်းပွားမှုကိုပြည်လဲစေမဲ့နီလန်းရှာကျင်တဲ့သဘောဖြစ်တယ်လို့လည်းယူဆနိုင်ပါတယ်။တရုတ်တဲ့ပြဿနာတစ်ခုကကုန်သွယ်ရေးအငင်းပွားမှုကိုဖြေရှင်းမှုဘယ်ကဆက်ရမလဲဆိုတာနီလန်းမသိနိုင်ပဲဖြစ်နေတဲ့ကိစ္စပါ။ဆိုတော့အမေရိကန်ဟာသူတို့အာရှမဟာဗျူဟာမှာစီးပွားရေးထက်လုံခြုံရေးကိစ္စကိုပို့ပြီးတော့လေးထားတယ်လို့တရုတ်ဘက်ကယူဆဟန်တူပါတယ်။ဒါကြောင့်အခုလိုခွင့်ပြုလိုက်တာဟာခြေနေကောင်းနိုင်တယ်လို့ယူဆဟန်ရှိပါတယ်။
တကယ်တော့ဒီသင်္ဘောဆက်ကပ်ခွင့်ရတာဟာလုံခြုံရေးအရာစိတ်အနှစ်သာရလင်းနေလှတာတော့မဟုတ်ပါဘူး။ဒါပေမဲ့အမေရိကန်ဟာဒီဒေသကိုဝင်ရောက်ခွင့်ရတယ်။အရေးပါတဲ့စစ်ကမ်းကြီးတစ်ခုကိုဝင်ရောက်ခွင့်ရတယ်ဆိုတဲ့သဘောလောက်သာရှိမယ်လို့လည်းဆိုပါတယ်။ဒီလိုလင်းနေသင်္ဘောကြီးဆက်ကပ်ခွင့်ရခြင်းဟာတောင်တုပ်ပင်လယ်ဒေသနိုင်ငံတကာလေပိုင်နက်ကို American B-52 ဘုံးကျက်လေယာဉ်ကြီးနှစ်စင်းဝင်ရောက်ပျံသန်းနေတယ်လဲတိုက်ဆိုင်နေပါတယ်။ဒါတွေအလုံးဟာတောင်တုပ်ပင်လယ်ဖြတ်သန်းသွားလာခွင့်ကိုအမေရိကန်တို့အပါအဝင်နိုင်ငံတကာကိုတရုတ်ဘက်ကခွင့်ပြုလာမဲ့သဘောဖြစ်မယ်လို့လည်းကယ်ဘီကာကတွေ့ပါတယ
်။ That case shows that in fact China is recognizing that there is a legitimate right for
တောင်တုပ်ပင်လယ်မှာအမေရိကန်ကဖြတ်သန်းသွားလာခွင့်ရှိကြောင်းပြသရမလား။တရုတ်ကဘလို့တုံ့ပြန်မလဲဆိုတာစဉ်းစားနေတဲ့အချိန်မှာအခုလိုခွင့်ပြုချက်တွေရှိလာတော့တရုတ်ကဒါကိုလက်ခံခွင့်ပြုမဲ့သဘောဖြစ်တယ်။အမေရိကန်ဘက်ကကုန်သွယ်ရေးကိစ္စပြည်လည်ခြင်းတဲ့သဘောပြသလာရင်အဆင်ပြေနိုင်တယ်ဆိုတော့သဘောဖြစ်လိမ့်မယ်လို့ထင်ပါတယ်။
တစ်ချိန်တည်းမှာပဲတရုတ်တို့ဟာအစင်းမြင့်ရေဒါဒါမှမဟုတ်အချက်ပြမှုထောက်လှမ်းရေးအစင်းမြင့်ကရိယာတွေကိုတောင်တရုတ်ပင်လယ်ကအငင်းပွားနေတဲ့ကျွန်းတစ်ခုပေါ်မှာတပ်ဆင်ထားတယ်လို့လည်းအမေရိကန်အခြေစိုက် CSIS ကမဟာဗျူဟာလေ့လာရေးအဖွဲ့ကပြောဆိုနေပါလေခင်ဗျာ။